အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာ9ရက်ကြာဥရောပခီးစဉ်ရဲ့ပထမဆုံးဖြစ်တဲ့ British နိုင်ငံကိုရောက်ရှိသွားပြီဖြစ်ပါတယ်။ British ခီးစဉ်ပြီးရင်တော့ NATO ထိပ်သီးအစည်းအဝေးကိုတက်ရောက်ဖို့အတွက် Lithuania နိုင်ငံကိုသွားမှာဖြစ်တယ်လို့ပဲ။နောက်ဆုံးခီးစဉ်ဖြစ်တော့ Finland နိုင်ငံမှာ Nordic ဒေသခေါင်းဆောင်တွေနဲ့တွေ့ဆုံဖို့ရှိပါတယ်။လန်ဒန်မှာရှိစီပါတော့ British ဝန်ကြီးချုပ် Sunak နဲ့ Charles Bean တို့ကိုတီးခြားတွေ့ဆုံပြီးတော့နှစ်နိုင်ငံရေးကိစ္စနဲ့ဖွံ့ဖြိုးဆဲနိုင်ငံတွေအတွက်ဥတုရသီထင်းသိမ်းရေးငွေကြေးကူညီဖို့ကိစ္စရပ်တွေကိုဆွေးနွေးကြဖို့ရှိပါတယ်။နီးပညာတန်ရှင်းစွန့်ရင်နဲ့အရေးကြီးတဲ့တတ်တုဓာတ်ဆင်ကိစ္စတွေနဲ့ပတ်သက်ပြီးတော့အတူတကွလှုပ်ဆောင်ကြမယ်ဆိုတဲ့အတ္တလန်တိတ်ကြီးညာချက်ကတော့ပြီးခဲ့တဲ့လကပဲသမ္မတဘိုင်ဒန်နဲ့ဗြိတိန်ဝန်ကြီးချုပ်တို့အကြားအင်ပီရိုမှာတွေ့ဆင်သဘောတူညီမှုရခဲ့ပြီးပါပြီ။နီတိုမြောက်အတ္တလန်တိတ်ဒေသစစ်စာချုပ်အဖွဲ့ရဲ့ထိပ်သီးအစည်းအဝေးမှာတော့ယူကရိန်းရဲ့ရုရှားတွန်းလှန်စစ်ကိုဘယ်လိုအထောက်အကူလုပ်ကြမလဲဆိုတာနဲ့ဆွီဒင်နိုင်ငံနီတိုဖွဲ့ဝင်ဖြစ်ရေးကိစ္စတွေကိုဆွေးနွေးကြဖို့ရှိပါတယ်။ဒါကနီတိုဖွဲ့ဝင်26နိုင်ငံကထောက်ခံထားပြီးတော့ဟန်ဂရီနဲ့တူရကီတို့ကကန့်ကွက်ထားပါတယ်။နီတိုဖွဲ့ဝင်ဖြစ်ရေးယူကရိန်းကအားထုတ်နေမှုတွေကိုလည်းဆွေးနွေးကြဖို့ရှိပါတယ်။ရုရှားတပ်တွေသိမ်းယူထားတဲ့ယူကရိန်းနိုင်ငံရဲ့အရှေ့တောင်ဘက်ခြမ်းတွေကိုပြန်သိမ်းယူဖို့ယူကရိန်းရဲ့တံပြန်ထိုးစစ်အောင်မြင်မှုနှိမ့်ကွေးနေတဲ့အပေါ်မှာလည်းနီတိုခေါင်းဆောင်တွေဆွေးနွေးကြဖို့ရှိပါတယ်။အမေရိကန်ဥဆောင်တဲ့နီတိုတိုင်းပြည်တွေဟာယူကရိန်းကိုဒေါ်လာဘီလီယံနဲ့ချီပြီးတော့လက်နက်ပစ္စည်းတွေကိုကူညီပေးခဲ့ကြတာပါ။ရုရှားကဒုံးကျည်တွေအဝေးထိန်း drone နဲ့တိုက်ခိုက်မှုမှာယူကရိန်းတပ်ကဒုံးကျည်အတော်များများကိုပစ်ချနိုင်ခဲ့တယ်ဆိုပေမဲ့ရုရှားရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်ယူကရိန်းပြည်သူတွေသေဆုံးထိခိုက်ရမှုတွေရှိနေစေဖြစ်ပါတယ်။သမ္မတဘိုင်ဒန်ဟာ NATO ထိပ်သီးအစည်းအဝေးပြီးရင်တော့ဖင်လန်နိုင်ငံမျိုးတော်ကိုတွေ့ရောက်ဖို့ရှိပါတယ်။အဲဒီမှာတော့ဒုတိယကမ္ဘာစစ်ပြီးဖွဲ့ခဲ့တဲ့ NATO မဟာမိတ်အဖွဲ့မှာဖင်လန်နိုင်ငံကဒီမကြခင်ဝင်ရောက်ခွင့်ရတဲ့အထိမ်းအမှတ်လုပ်ဖို့ရှိသလိုပဲ Nordic ဒေသခေါင်းဆောင်တွေနဲ့စည်းဝေးဖို့လည်းရှိပါတယ်။ရုရှားနိုင်ငံနဲ့နေချင်းဆက်နေတဲ့ဖင်လန်နိုင်ငံဟာ NATO အဖွဲ့ဝင်ဖြစ်ပြီးခဲ့တဲ့ April လကဖြစ်လာတာပါ။ NATO အင်အားကောင်းလာမှုဟာရုရှားဩဇာကျဆင်းလာတဲ့သဘောဖြစ်တယ်လို့သမ္မတဘိုင်ဒန်ကသုံးနှုန်းပြောဆိုခဲ့ပါတယ်ခင်ဗျာ။